ဂျပန်နိုင်ငံကရှစ်နှစ်ထက်စီးပွားပြေဝီလင်ငါဖမ်းဆီးမှုတွေပြန်လည်ဆက်တင်မှာဖြစ်ကြောင်းကြေညာလိုက်ပါတယ်။ဝီလင်ငါဖမ်းဆီးမှုကိုစန့်ကျင်နေရတဲ့နိုင်ငံတွေပတ်ဝန်းကျင်ရေးလှုပ်ရှားသူတွေနဲ့ဆက်စုနှစ်နဲ့ချီအခြေတင်ဖြစ်နေတာတွေကိုဂျပန်နိုင်ငံကအဆုံးသတ်လိုက်တဲ့ဆုံးဖြတ်ချက်ကိုတော့အစိုးရဘက်အတွင်းဝန်ချုပ်ယိုရှိဟီရာဆူကာကဒီနေ့ပဲကြေညာလိုက်တာပါ။နိုင်ငံကဝီလင်ငါဖမ်းဆီးမှုဆိုင်ရာကော်မရှင် IWC ကနေဇွန်လ30ရက်နေ့မှာတရားဝင်နှုတ်ထွက်ပြီးဇူလိုင်လမှာစီးပွားပြေဝီလင်ငါဖမ်းဆီးမှုတွေပြန်လည်မှဆက်တင်ဖြစ်တဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်။ဝီလင်ငါဖမ်းဆီးမှုတွေကိုတော့ဂျပန်နိုင်ငံရဲ့ရေပိုင်နဲ့အထူးစီးပွားရေးဇုံနယ်မြေတွေမှာသာဆောင်ရွက်သွားမှာဖြစ်ပြီးအနာတိကဒေသမှာနှစ်စဉ်ဖမ်းဆီးမှုတွေကိုအဆုံးသတ်မှာဖြစ်တဲ့ကြောင်းလည်းပြောဆိုလိုက်ကြပါပြီးခဲ့တဲ့စက်တင်ဘာလထဲမှာတော့အစိုးရဘက်အတွင်းစီးပွားပြေဝီလင်ငါဖမ်းဆီးမှုတွေပြန်လည်ဆက်တင်ခွင့်ပေးဖို့လျှောက်ထားချက်ကိုပယ်ချခံခဲ့ရပြီးနောက်မှာပဲဂျပန်နိုင်ငံက IWC ကနေနှုတ်ထွက်လိုက်တာလည်းဖြစ်ပါတယ်နိုင်ငံကပတ်ဝန်းကျင်ထင်းသေးရေးလှုပ်ရှားမှုဖော်တခုဖြစ်တဲ့ Greenpeace ကတော့ကော်မရှင်ကနေဂျပန်နိုင်ငံနှုတ်ထွက်လိုက်တာပင်လယ်သမုဒ္ဒရာတွေနဲ့ရေသတော်အားတွေကိုအနာဂတ်အတွက်ထင်းသေးရမယ့်တာဝန်ကိုပြက်ကွက်ရရောက်ရုံသာမကနိုင်ငံကတာဝန်ကိုဆန့်ကျင်ရရောက်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ IWC ကတော့ဝီလင်ငါကောင်ရီရော့ချလာနေတဲ့အတွက်1986ခုနှစ်ကစလို့စီးပွားဖြစ်ဝီလင်ငါဖမ်းဆီးမှုတွေကိုတားမြစ်ထားပါတယ်တမ်းချက်ထဲမှာချွင်းချက်ဖြစ်တဲ့ခွင့်ပြုထားတဲ့သိပ္ပံပညာသူတေသနာလေးလာမှုတွေကိုအကြောင်းပြပြီးဂျပန်နိုင်ငံကအနာတိကဒေသမှာဝီလင်ငါးတွေကိုဆက်လက်ဖမ်းဆီးနေတာတွေကိုလည်းစိုက်နေမှာဝီလင်ငါးအသားတွေရောင်းချနေရကတွေ့ရှိထားကြတာပါပုံဝန်ကျင်ထင်းသေးရေးလှုပ်ရှားသူတွေကတော့အနာတိကဒေသအထိတင်းမောတွေဆီလိုပြီးဂျပန်ဝီလင်ငါးဖမ်းတင်းမောတွေကိုဟန်တာနောက်ရှက်ဖို့ကြိုးပမ်းခဲ့ကြတဲ့အထိဖြစ်ခဲ့ပါတယ်ဝီလင်ငါးအသားဂျပန်ရွေးရအစားအစာတစ်ခုဖြစ်တဲ့ရာစုနှစ်တွေနဲ့ချီရှိလာခဲ့ပေမဲ့မချသေးခင်ဆက်စုနှစ်တွေအတွင်းဝယ်ယူဆက်တောက်မှုတွေလည်းကျဆင်းလာနေကြတာပါစီးပွားဖြစ်ဝီလင်ငါဖမ်းဆီးမှုတွေပေါ် IWC ရဲ့တားမြစ်ချက်ကိုတော့ Iceland နဲ့ Norway နိုင်ငံတွေကလည်းစန့်ကျင်ထားကြပါတယ်